Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တရရဲ့2022ခုနှစ်ဇန်နဝါရီလ30ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုစပြီးထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းမှာတော့ဆရာနာသိမ့်မှုတစ်နှစ်ပြည့်နိုင်ငံတကာကဆန့်ကျင်ဆန္ဒပြပွဲတွေကိစ္စနောက် Ukraine တင်းမာမှုအရေးဆိုင်ရာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကိုအရင်ဆုံးနားဆင်ချရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့
Those who are identified and have arrest warrants issued for them if they can't find them and I've talked to many of them who are
စစ်ကောင်စီဟာပြည်သူကိုရန်သူလို့ဆက်ဆံနေတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Thomas Andrews က VOA ရဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါတယ်ဒီတဲ့ကကောက်နှုတ်တင်ပြချက်မှာနားဆင်ချရပါမယ်ရှင်ဒီနောက်မှာတော့ဒုအတန်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးတင်ပြချက်တွေကိုလည်းနားဆင်ချရဖို့ရှိပါတယ်အခုရန်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူတင်ပြပေးမှာဖြစ်ပါတယ
်ယူကရိန်းအရေးရုရှားကစင်အာတုံဖြည့်ရှင်းဖို့ကြိုးစားမယ်ဆိုရင်တေကြေပျက်စီးမှုတွေနဲ့ရုပ်ပျက်ဆင်းပျက်အဆုံးသတ်ရလိမ့်မယ်လို့ American စီးဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး Mark Milley ကတတိပေးလိုက်ပါတယ်ကာကွယ်ဝင်ကြီး Lloyd Austin နဲ့အတူရှာရှာပပပူးတွဲပြုလုပ်တဲ့တောက်ကြံနဲ့ပန်ဒဂန်စစ်ဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီး Milley ကပြင်းပြင်းထန်ထန်တတိပေးလိုက်တာဖြစ်ပါတယ်ရုရှားဘက်ကရှစ်ဆက်မတိုးရင်တော့ကြေကွဲစရာအခြေအနေတွေကိုရှောင်ရှားနိုင်မှာဖြစ်ကြောင်းလည်း American ထိပ်တန်းစစ်အရာရှိကြီးတွေကပြောပါတယ်။ကြီးတက်တွေလက်နက်ကြီးတွေပက်ထိန်တက်မစ္စိုင်းဂျုံတွေလေတပ်အင်အားတွေအလုံးရင်းနဲ့ပြင်ဆင်ထားတဲ့ရုရှားအနေနဲ့ယူကရိန်းပေါ်မှာတိုက်ခိုက်လာမယ်ဆိုရင်တေကြေထိခိုက်မှုတွေကြီးမားမှာဖြစ်ပြီးလူနေထူထပ်တဲ့နေရာမျိုးမှာဆိုရင်ဆူဆူဝါဝါထိခိုက်မှုတွေကြုံရနိုင်တယ်လို့လည်းဗိုလ်ချုပ်ကြီးမီလီကပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားကစင်အားတသိန်းလောက်တိုးမြှင့်ချထားတာကြောင့်တင်းမာမှုတွေအထွတ်ထိပ်ကိုရောက်နေချိန်မှာပဲ American စစ်ဖက်ဆိုင်ရာအစ်မြင့်တာဝန်ရှိသူတွေရဲ့သတိပေးချက်ထွက်ပေါ်လာတာပါ။တောက်ကြနေနှောင်းပိုင်းမှာတော့ American သမ္မတဂျိုးဘိုင်ဒန်ကသူဟာအရှေ့ဥရောပဒေသနဲ့ NATO မဟာမိတ်နိုင်ငံတွေစီကို American တပ်သားတွေထပ်ပြီးဆေးလွတ်ပေးမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်။ရုရှားနိုင်ငံတောင်ပိုင်းမှာပြုလုပ်မဲ့စီးရီးလက်ချက်မှုမှာပေါ်ဝင်မဲ့ရုရှားတပ်သားတွေဘယ်လာရုစ်နိုင်ငံကိုရောက်လာတဲ့ပုံတွေကိုရုရှားကာကွယ်ဝင်ကြီးဌာနကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။ဗီဒီယိုနဲ့တကွထုတ်ပြန်တဲ့အကြေညာချက်ထဲမှာဒီစီးရီးလက်ကျင့်မှုကို February 10ရက်ကနေရက်20ထိပြုလုပ်မှာဖြစ်ကြောင်းနဲ့ဒါဟာမဟာမိတ်တပ်ဖွဲ့တွေအတူလက်တွဲပြီးဆောင်ရွက်ဖို့အတွက်လေ့ကျင့်တာဖြစ်ကြောင်းဖော်ပြထားပါတယ်။ Ukraine နယ်စပ်မှာရုရှားကစစ်အင်အားတသိန်းလောက်တိုးမြင့်ချထားတာကြောင့်တင်းမာမှုတွေထွက်ပေါ်နေချိန်မှာပဲပူးတွဲစီးရီးလက်ကျင့်တဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။အခုပြုလုပ်မဲ့စီးရီးလက်ကျင့်မှုအတွက်ရုရှားတပ်တွေနဲ့လက်နက်တွေဘယ်လာရုစ်နိုင်ငံကိုရောက်လာနေတာနဲ့ပတ်သက်ပြီးအနောက်စစ်မဟာမိတ်နိုင်ငံတွေဘက်ကအနီးကပ်စောင့်ကြည့်နေတယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကပြောကြားခဲ့ပါတယ်။ရုရှားတောင်ပိုင်းနဲ့2014ကရုရှားကျူးကျော်သိမ်းပိုက်ခဲ့တဲ့ Crimea ကျွန်းဆွယ်ဒေသမှာပြုလုပ်မဲ့ဒီစီးရီးလက်ကျင့်မှုမှာရုရှားတပ်အင်အား6000လောက်ပါဝင်မှာဖြစ်ပြီးတိုက်ဂျက်လေယာဉ်တွေဘုံးကျဲလေယာဉ်တွေလေကြောင်းကာကွယ်ရေးစနစ်တွေအပြင်ပင်လယ်နဲ့ကက်စပီယန်ပင်လယ်ထဲကစစ်သင်္ဘောတွေပါပါဝင်လက်ကျင့်မှုရှိတယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကထုတ်ပြန်ထားပါတယ်ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာကိုဗစ်ရောဂါကာကွယ်ရှိအောင်လုပ်ပေးဖို့အတွက်ပြက်ကွက်တာဟာလူမှုကျန်းမာရေးအတွက်အန္တရာယ်ကြီးတယ်လို့ရဖြစ်ပြီးရလအနေနဲ့ကူးစက်များ Omicron ပိုးလို့ကိုဗစ်မျိုးစိတ်သစ်တွေပေါ်ပေါက်လာစေတယ်လို့သိပ္ပံပညာရှင်300ကစုပေါင်းသတိပေးလိုက်ပါတယ်Britain အစိုးရရဲ့ကမ္ဘာကာကွယ်ဆေးဆိုင်ရာမူဝါဒကြောင့် Britain နိုင်ငံသားတွေနဲ့ NHS အမျိုးသားကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်း Britain ဝန်ကြီးချုပ် Boris Johnson စီပေးပို့တဲ့စာထဲမှာသိပ္ပံပညာရှင်တွေကပြောထားကြောင်း The Telegraph သတင်းမှာဖော်ပြထားပါတယ်။ဒီစာကို Nobel ဆုရသိပ္ပံပညာရှင်နဲ့ NHS အမှုဆောင်အရာရှိချုပ်ဟောင်းနိုဘာပါဝင်လက်မှတ်ရေးထိုးထားတာပါ။COVID-19 ကာကွယ်ဆေးအပြင်ပိုးရှိမရှိစမ်းသပ်တာနဲ့ကုသမှုတွေအတွက်ပါညာနာမူပိုင်ခွင့်ကင်းလွတ်ခွင့်ကိုဗြိတိန်အစိုးရကထောက်ခံပေးဖို့လဲစာထဲမှာတိုက်တွန်းထားတယ်လို့ Reuters သတင်းကဆိုပါတယ်။ကမ္ဘာတစ်လုံးမှာကာကွယ်ဆေးမထိုးရသေးသူပေါင်းကတန်း3000ရှိနေပါတယ်။ အမေရိကန်ရှေ့မြောက်ဖက်တချို့မှာဆောင်းအသည့်မုံတိုင်းကျရောက်ပြီးအေးလွန်ကဲလာနိုင်ကြောင်းသတိပေးချက်တွေထုတ်ပြန်ထားခြင်းမှာပဲစနေနေ့ကဟာရီကိန်းမုံတိုင်းလောက်နီးနီးပြင်းထန်တဲ့လေမုံတိုင်းတက်ခတ်တဲ့အတွက်တချို့နေရာတွေမှာနှင်းတွေထူးထူးထဲထဲကျနေတယ်လို့ကန်ယူရန်ဒေတာမှာတော့ရေကြီးရေရှမ်းတာတွေကြုံနေရပါတယ်ဖီလာဒယ်ဖီးယားနယူးယောက်နဲ့ဘော့စတန်အပါအဝင်လူရေထူထပ်တဲ့မြို့ကြီးတချို့နဲ့အရှေ့မြောက်ပိုင်းပြည်နယ်ဆယ်ခုကနေရာတချို့မှာမုံတိုင်းတန်ခံနေရတာပါစနေနေ့ကင်းပိုင်းမှာနယူးဂျာစီကန်ယူရန်နဲ့နယူးယောက်အရှေ့ဘက်လောင်အိုင်လန်တချို့နေရာတွေမှာကျတဲ့နှင်းတူဟာ18လက်မကျော်နေပါပြီအတ္တလန္တိတမုတ်တဲ့ကန်ယူရန်နဲ့နီးတဲ့ဒေသတွေမှာနှင်းကနှစ်ပေလောက်ထိကျနေတယ်လို့လေးတိုင်နှုန်းကတနအီမိုင်80နှုန်းရှိနေပါတယ်။ဆိုးရတဲ့ရာသီဥတုကြောင့်နယူးယောက်၊ဘော့စတန်၊ဖီလာဒယ်ဖီးယားမြို့ကြီးတွေအတွက်လင်းခီးစဉ်4500ကျော်ကိုစနေနေ့မှာဖျက်သိမ်းထားပြီးဘော့စတန်ကနေဝါရှင်တန် DC ပြေးတဲ့မြန်နှုန်းမြင့်ရထားခီးစဉ်တချို့လည်းဖျက်သိမ်းထားပါတယ်။မက်ဆာချူးဆက်ပြည်နယ်မှာဈေးဆိုင်တဲ့လူနေအလုံးပေါင်း3000ကျော်မီးပြတ်နေတာဖြစ်ပါတယ်။နယူးဟမ်ရှိုင်းယား Massachusetts, Rhode Island, Connecticut, New York, New Jersey, Delaware, Maryland, and Virginia ပြည်နယ်ဆယ်ခုကတချို့နေရာတွေမှာပြင်းထန်တဲ့မုန်တိုင်းအန္တရာယ်တွေပေးထားတယ်လို့လမ်းတွေပေါ်မှာထွက်ကြဖို့လဲဆော်ဩထားပါတယ
် View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့တင်းင်းကနွေနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်မြန်မာစစ်တပ်အာဏာသိမ်းမှုတစ်နှစ်ပြည့်ဆန့်ကျင်ဆန္ဒပြပွဲကိုဩစတြေးလျနိုင်ငံရောက်မြန်မာအတိုင်းဝိုင်းနဲ့ထောက်ခံသူတွေစနေနေ့ကဗီယင်နာမြို့တော်မှာပြုလုပ်ခဲ့ကြပါတယ်မြို့တော်ဗီယင်နာရဲ့စတီဖင်ပလတ်ယင်ပြင်မှာလုပ်တဲ့ဆီယနာသိန်းတစ်နှစ်ပြည့်ဆန့်ကျင်ဆန္ဒပြပွဲမှာအနာသိန်းစေုပ်စုဟာအကြမ်းဖက်သမားတွေလို့ဆန္ဒပြသူတွေကသုံးနှုန်ရှုတ်ချခဲ့ကြသလိုပဲဆီယနာသိန်းမှုကာလအတွင်းတည်ဆုံးခဲ့ရသူတွေအတွက်လည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့ဆီယနာသိမ့်မှုအပေါ်ဆန့်ကျင်မှုအရှိန်ရော့မသွားစေရေးတိုက်တွန်းသွားပါတယ
်အားလုံးညီညီညွတ်ညွတ်နဲ့အားလုံးမြန်မာပြည်အကျိုးအတွက်လှုပ်ဆောင်ကြမယ်ဆိုတဲ့စိတ်ဓာတ်မျိုးထားမယ်ဆိုရင်တော့အမှန်တရားတိုင်းနဲ့အောင်မြင်မှာဖြစ်ပါတယ
်ဩစတြေးလျနိုင်ငံဗီယင်နာမြို့တော်မှာကျင်းပခဲ့တဲ့ဆီယနာသိမ့်မှုဆန့်ကျင်ဆန္ဒပြပွဲမှာတော့ဩစတြေးလျနိုင်ငံရေးသမားနဲ့ပညာရှင်တွေမြမအရေးတက်ကြွလှူရှားသူတချို့လည်းတက်ရောက်ခဲ့ကြပါတယ်ပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာရွေးကောက်ခံအစိုးရကိုဖြုတ်ချပေးမြမစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ပြည့်တော့မှာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ပြုစုထားတဲ့စည်ရင်အရဆီယနာသိမ်းမှုအတွင်းတည်ဆုံရသူဟာ1499ဦးရှိပြီးဖမ်းဆီးခံရသူစုစုပေါင်းဟာ8998ဦးရှိကြောင်းဇန်နဝါရီလ28ရက်နေ့စီးရင်မှာဖော်ပြထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်တွင်တရားမဝင်မြန်မာရွှေပြောင်းတွေလိုက်ပါလာတဲ့ကားကိုကြေးရွာလုံခြုံရေးအဖွဲ့ကပြစ်ခတ်တာကြောင့်မြန်မာတအုပ်သေးဆုံးပြီးတအုပ်ဒဏ်ရာရထားပါတယ်။ပြစ်ခတ်ခံရမှုကြောင့်အသက်28နှစ်အရွယ်မြန်မာအမျိုးသားတဦးသေဆုံးပြီးအသက်20အရွယ်မြန်မာအမျိုးသမီးကတော့တနက်ချီထိမှန်တရားနဲ့ကန်ချနာဘူရီဆေးရုံမှာအတွင်းလူအဖြစ်ဆေးကုနေရပါတယ်။ကန်ချနာဘူရီပြည်နယ်ဆိုင်ရုတ်နယ်စပ်မှာဇန်နဝါရီလ28ရက်နေ့မနေ့10နာရီလောက်မှာမြန်မာနိုင်ငံသား10ဦးကိုတင်ဆောင်လာတဲ့ကားကိုကြေးရွာလုံခြုံရေးအဖွဲ့ကရပ်တန့်ခိုင်းနာမှာမရက်ဖဲမောင်းပြေတဲ့အတွက်ကြေးရွာလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်ခဲ့တာလို့ပညာရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ
်။ဒီမှာအဲဒီရမွေအလုံသမားအမျိုးသားသူ့ကိုနောက်ကနေကြည်ရန်နောက်ကနေပြောတယ်ခေါင်းနောက်ကနေကြည့်ပြီးတော့ခြေရန်ထွက်သွားတယ်ပြောတယ်။အဲ့ဒါတရားဖွေခြင်းသေးတယ်နောက်ကောင်မလေးကတော့ဒီပါပခိုးရိုးလားပခိုးရိုးကောင်အောင်နော်ညာယူအဲအဲ့ဒီပါသမားတော့ဖမ်းမိကြတယ်ထိုင်းကသမားပေါ့နော
်တရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကာသမားကိုရောကားကိုတနက်နဲ့ပြစ်ခတ်သူကိုပါဖမ်းဆီးထားကြောင်းကန်ချနာဘူရီရဲမှူးဖိုင်ရိုကွန်ဖိုင်ကပြောပါတယ် ထိုင်းနိုင်ငံတောင်ပိုင်းယာလာမြို့မှာတောက်ချန်နေညကအနည်းဆုံး73ကြိမ်ဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးအနီးကနာရာတီဝက်ပြည်နယ်မှာလည်းထိုင်းလုံခြုံရေးတပ်ဖွဲ့တွေနိုင်20ကြာဝိုင်းရံစီးနှင်းမှုမှာလက်နက်ကင်သဘုံအဖြစ်မတင်ကားသူ2ဦးသေဆုံးခဲ့ကြောင်းအနာပိုင်တို့ကစနေနေ့မှာပြောပါတယ်တိုက်ခိုက်မှုဖြစ်စဉ်တစ်ခုဟာဓာတ်ရိုက်ဆက်နွယ်မှုရှိမရှိဆိုတာကိုတော့အနာပိုင်တို့ကမပြောပါဘူးပြီးခဲ့တဲ့နှစ်ကဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်သူအဖြစ်တန်တရားရှိထားသူတွေပိုးအောင်နေတယ်ဆိုတဲ့သတင်းပေးချက်အရတောက်ချန်နေမှာနာရာတီဝတ်ပြည်နယ်ရနိတ်ခရိုင်တွင်းကအင်တအင်ကိုစစ်သားနယ်ရဲပူးပေါင်းအဖွဲ့ကဝိုင်းရံခဲ့ပြီးစီးနင်းတိုက်ခိုက်တာဖြစ်ပါတယ်တန်တရားရှိသူ2ဦးသေဆုံးပြီးအစိုးရဘက်ကဒေသခံရိန်ဂျာအဖွဲ့ဝင်2ဦးထိခိုက်ဒဏ်ရာရကြောင်းအနာပိုင်တို့ကပြောပါတယ်တိစားဖြစ်ရတစ်ခုဖြစ်တဲ့ယာလာမြို့အတွင်းတောက်ချန်နေနှောင်းပိုက်မှာအသေးစားပောက်ကွဲမှုအနည်းဆုံး73ကြိမ်ဖြစ်ခဲ့ပြီး2ဦးဒဏ်ရာရကြောင်းစပရေးဘူးတွေတန်ပိုက်တွေနဲ့ချင်းကြိုက်ဘုံးလုထားတဲ့မပေါက်ကွဲသေးတဲ့ဘုံအနည်းဆုံး3လုံးကိုစနေနေ့မှတွေ့ရှိကြောင်းရဲတပ်ဖွဲ့ဒုတိယပြောခွင့်ရကပြောပါတယ်ရှီမင်းနိုင်ငံတွင်းကဟူတီသဘုံတွေရဲ့အချင်းစခန်းကိုဆော်ဒီဥဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေအပေါ်လွတ်လပ်ပြီးပွန်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကတောက်ချာနေမှာတောင်းဆိုလိုက်ပါတယ်။ရှီမင်းမြောက်ပိုင်းစတားမြို့မှာရှိတဲ့ဟူတီသဘုံတို့ရဲ့အချင်းစခန်းကိုဇန်နဝါရီလ21ရက်နေ့ကလေကြောင်းကနေ3ချိန်တိုက်ခိုက်တာမှာ9နှစ်တာရှီမင်းပြည်ရင်းစစ်အတွင်းတရက်ထဲနဲ့တေဆုံးမှုအများဆုံးဖြစ်ခဲ့တာပါ။အကျဉ်းသား92ဦးသေဆုံးပြီး236ဦးထဏ်ရာရထားကြောင်းအကူအညီပေးရအဖွဲ့တွေကနေဦးတွေ့ရှိထားပါတယ်
။ During the recent visit back
ကုလသမဂ္ဂအဖွဲ့ရဲ့လက်တလောကွင်းစင်တွားရောက်ကြီးရှိမှုအတွင်မှာတော့စစ်တမ်းရဟောင်းတစ်ခုဖြစ်တဲ့အဲ့ဒီအကျဉ်းထောင်ကိုစစ်တပ်တွေဆက်ပြီးအသုံးပြုနေတဲ့အခြေအနေမျိုးမတွေ့ရကြောင်းညွန်ပေါင်းအဖွဲ့ဘက်ကသူတို့ရဲ့အချက်လက်တွေကိုပေးဖို့တောင်းဆိုကြောင်းကုလသမဂ္ဂလူခွင့်ရေးယုံပြောခွင့်ရရူပခေါ်ဘီလ်ကပြောပါတယ်။ဆော်ဒီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဘက်ကတော့ဒီတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေကြောင်းပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုမှာနိုင်ငံတကာစံနှုန်းနဲ့အကျုံးဝင်နဲ့ပွင်လင်းလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဖြစ်ဖို့ကုလသမဂ္ဂဘက်ကပြောဆိုထားတာဖြစ်ပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံးတော့ဒီစစ်ကောင်စီဟာပြည်သူအပေါ်မှာရန်သူလိုဆက်ဆံနေတယ်ဆိုတဲ့ Tom Andrews နဲ့ VOA သီးသန့်မေးမြန်းခန်းတွေကတချို့ကိုကောက်နှုတ်တင်ပြမှာဖြစ်ပါတယ်။မြန်မာပြည်သူတွေအပေါ်မှာစစ်ကောင်စီဟာရန်သူတဖွဲ့ပြုတ်မှုဆက်ဆံနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တွန်အင်ဒရူးစ်ကပြောပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းအုပ်ချုပ်မှုအဆုံးသတ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နိုင်ငံတကာအသိုင်းအဝိုင်းကဒီထက်ပိုဖိအားပေးဖို့လိုအပ်ပြီလို့လည်းဆီယနာသိမ်းမှုတစ်နှစ်ပြည့်သုံးသပ်ချက်အဖြစ် VOA ရဲ့ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘေရှန်းနဲ့မိမြန်ကတ်မှာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းတာဖြစ်ပါတယ်။ကိုဝင်းမင်းကအပြည့်အစုံပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ကုလားသူကိုယ်တည်းတော်အမ်ဒရူးစ်ကပြင်းထန်တဲ့တပ်ဖြတ်ဖန်စီဖိနှိပ်မှုမျိုးစုံအောင်မှာဒီမိုကရေစီအရေးမလျှော်တမ်းပြန်တွန်းလှန်ရုန်းကန်နေကြတဲ့မြန်မာပြည်သူတွေကိုလှက်လိုက်လဲလဲလေးစားခုံယူမိကြောင်စပြောလိုက်ပြီးအပြစ်မဲ့ပြည်သူတွေတစကံဖြစ်နေတဲ့အကြောင်းကိုအခုလိုကိုတွေ့နဲ့ဝေဖန်လိုက်ပါတယ
် Those who are identified and have
ကျွန်တော်အမြဲနေရာပြောင်းပြီးပုံနေရတဲ့သူတွေနဲ့စကားပြောခဲ့ပါတယ်သူတို့တနည်းအားဖြင့်တရက်ကျော်လေးတောင်ဆက်နေဖို့ခက်ပါတယ်ဖမ်းဖို့အမိန်ထုတ်ခံထားတဲ့သူတွေကိုတပ်ဖွဲ့ဝင်တွေရှာမတွေ့ရင်သူတို့မိပါတွေကလေးတွေမောင်နှမတွေဒီမှာ၄နှစ်အထိငယ်တဲ့ကလေးတွေကိုပါပြန်ပြီးဆွဲသွားပါတယ်သူတို့ရဲ့ကလေးတွေအဖမ်းခံထားတဲ့မိသားစုဝင်တွေနဲ့လည်းစကားပြောခဲ့ရပါတယ်ဒီကလေးတွေအဖမ်းခံရတာကသူတို့ကိုယ်တိုင်လုပ်တာကြောင့်တစ်ခုမှမဟုတ်ပဲဖမ်းမိတ်ဝရမ်းထုတ်ခံထားသူတွေနဲ့အမျိုးတော်နေလို့သာဖြစ်ပါတယ
်။ဒါအပြင်စစ်ကောင်စီဟာကုပြည်သူတစ်ခုလုံးကိုပါရန်သူပြန်လုနေပြီလို့လဲအန်ဒရူးစ်ကပြက်ပြက်သားသားဝေဖန်လိုက်ပါတယ
်။ Entire communities, entire villages that are being attacked
အတိုက်ခံတွေကိုကူညီပေးနေတယ်လို့တန်တရားရှိခံလိုက်တာနဲ့ရက်ွက်ကြီးဟာအတိုင်းဝိုင်းတစ်ခုလုံးစစ်ရဟရင်လေးလက်နက်ကြီးတွေနဲ့ပစ်တာခံရပါတော့တယ်။ဒါကလက်တွေမှာပြည်သူတွေကိုစစ်ကျင်ကြလိုက်တယ်လို့ပါပဲ။မြန်မာနိုင်ငံကဒီလိုရွာတွေမှာနေတဲ့သူတွေအားလုံးကိုရန်သူလို့စစ်တပ်ကသတ်မှတ်လိုက်တာပါအ ဲ့တော့သူတို့လုံနေပုံကသူတို့မှာပြည်သူတွေကိုတိုက်ခိုက်တပ်ဖြတ်ဖို့လိုင်စင်ရထားတယ်လို့ပါပဲ
ဒီနေရာမှာစစ်ကောင်စီခေါင်းဆောင်ဟာလည်းအာဆီယံအပါအဝင်နိုင်ငံတကာဘက်ကကြိုးပမ်းမှုတွေကိုပြောင်းလဲပြစ်နေတယ်လို့အန်ဒရူးစ်ကဆက်ဆွဲလိုက်ပါတယ
် The April 24th summit in which this consensus was
ဧပြီလကလုပ်ခဲ့တဲ့24ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲမှာဒီဘုံသဘောတူညီချက်ချမှတ်ခဲ့တာကိုဝေချုံမှုကြီးမရောက်နိုင်ကတော့ဝါရဖြန့်ဝိုင်းကြံစီတာလို့မြင်ထားပုံရပါတယ်တကယ်ကသူလည်းဒီထိပ်သီးဆွေးနွေးပွဲမှာပါပြီးတော့ကိုယ်တိုင်သဘောတူခဲ့တာပါဒီဘုံသဘောတူညီချက်ထဲကတခုကတော့အကြမ်းဖက်မှုတွေကိုစရက်ဖို့ပါဒါပေမဲ့သူမြန်မာပြည်ထဲပြန်ရောက်တဲ့အခါကျတော့ဒါကဘုံသဘောတူထားချက်မဟုတ်ဘူးလို့ထားလို့ပြန်ရောဒီချက်တွေကအကြံပေးချက်တွေသာပါလို့သူပြောင်းပြောတယ်လေ
အဲ့ဒီတော့ဂျာကိုနိုင်ငံတကာဘက်ကဘယ်လိုကြော်လွှားသင့်ပါလဲလို့မေးရမှာအန်ဒရူးစ်ကဆက်ပြီ
း we know that Myanmar law cannot be trusted
ဘယ်လိုမှမမြင်အောင်လို့ရုံးမရပါဘူးမြန်မာချက်တဲကနေအဖြေဒါမှမဟုတ်ထွက်ပေါက်ရဖို့အခုလိုအာဆီယံဘက်ကနေကြိုးပမ်းမှုတွေကိုသူ့ဘက်ကအစိုးမြင့်သဘောနဲ့လှည့်ကစားသွားပါလိမ့်မယ်အာဆီယံဘုံသဘောတူညီချက်၅ချက်ကိုကစားပြီးလေအဲ့တော့တကယ်အရေးကြီးတာကအခုဘုံသဘောတူညီချက်၅ချက်အပါဝင်လောက်ရတိုင်းမှာတိုးတက်မှုရလာဖို့ဆိုရင်တော့လုံလောက်တဲ့ PR မျိုးနိုင်ငံတကာဘက်ကပေးရပါလိမ့်မယ်ဒါမှသာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရောစေအုပ်စုကပါသူတို့အခုလုံနေပုံနဲ့ဆက်သွားလို့မရတော့ဘူးရှစ်ဆက်ကြာဆုံးတော့မယ်ဆိုတာသိမြင်လာမှာပါ
ဒီနေရာမှာဘယ်လိုမျိုးဖိအားအတိအကျကိုဆိုလိုပါလဲလို့မေးရမှာအန်ဒရူးစ်က
Mean online is not going to
ဘတို့မူကြီးမရောက်လည်းဘက်ကတော့နောက်တစ်နေ့မှငါမားသွားပြီလို့နားလည်လာပြီတိုက်ခိုက်တက်ဖြတ်နေတာတွေရပ်ပြီးမှတော့မဟုတ်ပါဘူးပြည်တွင်းရောပြည်ပကပါဖိအားတွေလုံလုံလောက်လောက်ပြင်းထန်လာမှသာဖြစ်မှာပါပြည်တွင်းမှာကဒီလိုဖိအားတွေလုံလုံလောက်လောက်ဆက်တွေ့နေရပါပြီ။ဒါပေမဲ့အခုကပြည်ပကနေလည်းထပ်ပြီးဖို့လိုနေပါသေးတယ်။အခုလိုဖိအားတွေပေါင်းစုံပြင်းထန်လာမှသာအခုကျွန်တော်တို့မျက်မြင်တွေ့နေရတဲ့ဆိုးဝါးလုံးတဲ့ဖြစ်တွေကိုပြောင်းလဲပြစ်နိုင်မဲ့မျောလင့်ချက်တွေထွက်လာမှာပါ။အ
န်ဒရူးစ်ကပဲစစ်ကောင်စီအဓိကကြံနေတာဖြစ်တဲ့ငွေနဲ့လက်နက်ကိုဖျက်တောက်ဖြစ်ဖို့လုံခြုံရေးကောင်စီတစ်ခုလုံးကဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့ဝင်နိုင်ငံတစ်ခုစီကသူနည်းသူဟန်နဲ့ဖြစ်ဖြစ်ဝိုင်းချိုးပန်းလုပ်ပေးကြဖို့လိုတဲ့အခုလိုပြောရတဲ့အကြောင်းရင်းကိုလည်းအန်ဒရူးစ်က
The difference here is that the
ဒီမှာမတူတာကစေအုပ်စုမှာကလက်နက်တွေပဲရှိနေတော့တာပါဒါပဲကြံတော့တာပါအတိုက်ခံလို့ရှောက်မှုဘက်မှာကပြည်သူတွေအားလုံးရှိနေပါတယ်ဒါကြောင့်ဒီပြည်သူအားလုံးဝိုင်းပါပြီးတော့ညီမျိုးစုံနဲ့တစ်ချိန်လုံးတောက်လျှောက်ကြိုးပမ်းလာနေတာကြောင့်ဖြစ်ပေါ်လာတဲ့အခုကြီးမားကျယ်ပြန့်တဲ့အားအထူးရောက်ဆုံးဖြစ်လာဖို့ကပြည်ပကနေလည်းနိုင်ငံတကာအတိုင်းဝိုင်းတွေကယုံကြည်မှုအပြည့်နဲ့ဒီဇိုင်းမမတ်လုပ်ပေးနိုင်သမျှအစွမ်းကုန်ဖိအားပေးနိုင်ရင်တော့နောက်ဆုံးအောင်မြင်တဲ့အဆင့်ကိုရောက်လာမှာပါ
။ဒါအပြင်စစ်ပေးရှောင်ပြည်သူတွေအများပြားခံစားနေရတဲ့စားနပ်အခါနဲ့ဆေးဝါးပြက်လက်မှုတွေအတွက်လည်းနိုင်ငံတကာဘက်ကအစွမ်းကုန်ဖြည့်ဆည်းပေးဖို့အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်ခင်ဗျ။
ဒါတော့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့ VOA တီးတန့်တွေ့ဆုံမေးမြန်းခန်းတွေကတချို့ကိုကိုဝင်းမင်းကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ပြည်တွင်းလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်ဒုအသံအစီအစဉ်ကိုနားဆင်ကြပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dare တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြေမြုံမိုင်းထိတဲ့ဒဏ်ရာတွေကြောင့်စိတ်မလုံခြုံမှုလို့စိတ်ဒဏ်ရာတွေခံစားနေရတဲ့ရှမ်းပြည်မြောက်ပိုင်းကဒေသခံတွေနဲ့စကားပြောခဲ့ပါတယ်။ဟိတ်ဒေသတွေဟာနိုင်ငံတွင်းမှာမိုင်းပေါက်ကွဲမှုပြင်းထန်တဲ့ဒေသတွေမှာပါဝင်ပြီးအဲ့ဒီအကျိုးဆက်တွေကိုတော့ဒေသခံရွာသားတွေကစူးစူးဝါးခံစားနေရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းဟာနိုင်ငံအတွင်းလက်နက်ကင်ပရိပခါတွေအများဆုံးဖြစ်ပွားရာဒေသတစ်ခုထဲမှာပါဝင်ပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတွေကဒေသခံတွေဟာစစ်ပေးရှောင်ရတဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရသလိုတိုက်ပွဲတွေငြိမ်သက်တဲ့နေရာတွေကဒေသခံတွေဟာလည်းစစ်လက်ကျန်ပြီးဒုက္ခတွေကြားမှာစိုးရင်စိတ်တွေနဲ့နေထိုင်နေရဆဲပါကိုဆွေထွန်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာရှိတဲ့ကျူလျှောတောင်ရွာရွာသားတဦးပါလွန်ခဲ့တဲ့နှစ်လကျော်လောက်ကသူဟာလူအများသွားလာအသုံးပြုတဲ့လမ်းပေါ်မှာ ဆိုင်ကယ်စည်းလာတဲ့ချိန်ပောက်ကွဲသံထွက်ပေါ်လာပြီးဆိုင်ကယ်နဲ့အတူသူလမ်းမပေါ်လဲကျသွားပါတယ်။ဖြစ်ဖြစ်ချင်းသူမိုင်းနှိမိပြီဆိုတာကိုသိလိုက်ပါတယ
်။အခင်းပေးရတဲ့ရည်ကင်းနေလဲလည်းညစ်ပလိတ်တိုင်း
အတော်ရိုက်တဲ့အချိန်မှာလမ်းတော့ရောက်တော့မိုင်းနှိမိ။ချိန်ရ၈နာရီလောက်ဖြစ်မယ်။ဆိုင်ကယ်တော့စီးပါတယ်။တခါမှမကြုံဘူးတဲ့အတွက်ဘသူ့မိုင်းလည်းတော့မသိဘူး။တွေ့လည်းမတွေ့ဘူး၊ကြုံလည်းမကြုံဘူး။
အဲ့ဒီမိုင်းကြောင့်သူညာလက်မောင်းနဲ့ခြေထောက်မှာပြင်းထန်ထန်ရာတွေရခဲ့ပြီးလာရှိုးစေးုံမှာတလကြော်ကြာစေကူတာမှုခံယူခဲ့ရပါတယ်။အခုမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာကကိုဆွေထွန်းတို့နေတဲ့ရွာနဲ့ဆိုရင်မဝေးလှပါဘူး။အဲ့ဒီနေရာအနီးတဝိုက်ကဒေသတွေဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ RCSS SSA တပ်ဖွဲ့တွေနဲ့ TNL SSPP SSA တပ်ပေါင်းစုတွေကြားတပ်ပွဲတွေပြင်းထန်ခဲ့တဲ့နေရာတစ်ခုဖြစ်ခဲ့ပါတယ်။တိုက်ပွဲလက်ကျန်မိုင်းတွေကြောင့်မိုင်းနှင်းမိတဲ့ဖြစ်စဉ်တွေလည်းအများဆုံးဖြစ်ပွားလို့ရှိပါတယ်။မြို့နယ်တချို့မှာအခုတိုက်ပွဲမဖြစ်ဘဲငြိမ်သက်နေပေမဲ့တိုက်ပွဲဖြစ်ပွားခဲ့စဉ်ကအသုံးပြုခဲ့တဲ့တိုက်ပွဲလက်ကျန်မြေမြုံမိုင်းနဲ့ကျူးမိုင်းတွေကတော့ဒေသခံရွာသားတွေရဲ့အသက်အန္တရာယ်ကိုချင်းချောက်နေပါတယ်။ကိုဆွေထွန်းရဲ့ဘဝကတော့မိုင်းထိခဲ့တာကြောင့်သူအရင်လိုမဖြစ်နိုင်တော့ပါဘူး
။ဒါတော့ခံတော့ခံဖို့မကြိုးစားတာပါညေဒါမိုင်းမတော့ဘူး။
အခုဒီလိုဖြစ်သွားတော့အရင်လိုလည်းလုံမလုံနိုင်တော့အရင်ကလိုလမ်းလည်းမလျှောက်နိုင်တော့အခုတော့မှလက်ကပြော့နေတာကြီးလှုပ်လို့မရသေးဘူးလုံချမ်းတွေလည်းလုံနိုင်တော့မှမထင်ပါဘူးကျမ်းမကြီးကတော့အရင်လိုပြင်မရတော့ဘူးလေအခုတော့မှလေးတဲ့ပစ္စည်းတွေမလိုမရအောင်မလိုက်အယိုးကလွဲသွားတာမျိုးဖြစ်တယ်ခြေနှချောင်းကလည်းကျိုးသွားတော့ကောင်းကောင်းနင်းလို့မရအောင
်သူကမိသားစုထဲမှာတာအကြီးဆုံးဖြစ်တယ်လို့မိဘလုပ်ငန်းတွေကိုလည်းဦးဆောင်လုပ်ကိုင်နေတဲ့သူပါအခုတော့သူမိသားစုနဲ့သူအနာဂတ်အတွက်စိုးရင်တော့ကရောက်နေရပါတယ်။ကြောင်မဲမျိုးကြက်ချင်ဒီအသင်းရဲ့စီးရင်အရ2021ခုနှစ်အတွင်းမှာမိုင်းထိတဲ့သူ32ဦးရှိခဲ့ပြီးအဲ့ထဲကတည်ဆုံးသူ9ဦးရှိခဲ့ပါတယ်။ဒီရေအတွက်ကစီးရင်ကောက်ယူရရှိထားတဲ့အချက်လက်သာဖြစ်ပြီးစီးရင်မကောက်နိုင်တဲ့အခြားမိုင်းထိလူနာတွေလည်းရှိနေနိုင်တယ်လို့သိရပါတယ်။မလွေးုံမာကမိုင်းထိလူနာတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ကြောင်မဲမျိုးကြက်ချင်ဒီအသင်းသူနာပြုတက်ဖွဲ့ကဒုတက်ခွဲမှုဖြစ်ပါတယ
်။သူကလေမြေမြုံမိုင်းမြေမြုံမိုင်းဆိုတာကျတော့သူကမြေကြီးထဲမှာမြုပ်ထိုင်းမှာသူနေမိလိုက်တဲ့အခါပေါ့နော်အဲပရက်ရှာပေါ့။အာအဲ့လိုနေမိတဲ့အခါတော့နေမိရဲ့ကြောက်ကပြက်ပြက်ရင်ပြက်မပြက်ရင်လည်းပြက်လို့လူသားတော့ဖြစ်တာအဲ့ဒါမြေမြုံမိုင်း။တိုင်မိုင်းကကျတော့မိုင်းကတနေရာကျိုးလေးနဲ့တန်းထားတာသူကသူကအဲ့မိုင်းကိုတော့ထိချင်မလို့ကျိုးလေးခွဲပက်တာနဲ့ဒီတရားပက်လေမိသားတရားပက်လေပေါ့နော်မိသားတရားပက်လေကိုလွင့်စင်ပြီးတော့အဲ့မိသားစုဝင်းကျင်မှာရှိတာအကုန်လုံးကိုထိခိုက်နေတယ်။လူဆိုလို့ရှိရင်ခန္ဓာကိုယ်အခုလုံးပေါ့။မြေမြုံမိုင်းကကျတော့ခါအောက်ပိုင်းကိုထိတာများတယ်။ပိုင်မိုင်းကကျတော့ခန္ဓာကိုယ်တစ်ခုလုံးကိုထိ။အဲဒီရှမ်းပြည်မြောက်ပိုင်းဒီဘက်မှာဆိုလို့ရှိရင်ပိုင်မိုင်းကထိတာများတယ်မြေမြုံမိုင်းတိတ
်။မိုင်းထိတဲ့သူတွေဟာအဲ့ဒီနေရာမှာနေထိုင်တဲ့ဒေသခံတွေဖြစ်ပြီးမိုင်းနှိမ့်တဲ့နေရာတွေအများစုဟာသူတို့လုပ်ငန်းခွင်တွေရှိတဲ့လက်ဖက်ချန်တဲ့တောတောင်တွေထဲမှာပါ။
အဲကျွာဆိုရင်ဒီနေတောင်းနေရအောင်လို့ကျွာအကွာတောင်ရလို့အောင်မယ်ဆိုတော့တောင်ရသွားတဲ့ခါသွေးဝီရထားရတော့နေရ။အာကျွတ်မိုင်းရယ်လည်းအကုန်လုံးမရှိနိုင်ဘူးကျွတ်ညာလည်းကန်နေပြီးရတယ်ရှိရှိရင်ဒီနေ့လည်းရံတင်မှာတူပေါက်ခွဲရတယ်ရှိရင်တို့လိုလိုပေါက်သွားရင်လက်ကြံမိုင်းပေါ်တော့အာကျွတ်လက်ချန်ထဲမှာလည်းရှိတယ်နည်းနည်းရှိတယ်လို့ယူဆရတယ်ကျွတ်ညာလည်းပေါ့ကျွတ်အဲ့ရမမတော်ရကြဘူးကျွတ်တောင်းနေမယ်ထိတ်လန့်နေတော့ကြတယ
်။ကြောင်မဲမျိုးနဲ့အတွင်မိုင်းထိမှုတွေများတဲ့ခုကွက်ကျွာကဒေသခံတို့ကပြောပြတာပါတောတောင်တွေထဲမှာနေမကပဲလူများသွားလာနေတဲ့လမ်းမတနေရာမှာပဲနိုဝင်ဘာလအတွင်းကကျူရှောကုန်းတာရွာကဒေသခံတို့မိုင်းနှိမိခဲ့ပြန်ပါတယ်ကိုဝိုက်ကဟာရွာကနေကြောင်မဲမြို့ကိုအသွားလမ်းမပေါ်မှာဆိုင်ကင်နဲ့မိုင်းနှိမိခဲ့တာပါအဲ့ဒီမှာရဲ့ပတ်ကွယ်မှုကြောင့်သူနဲ့သူ့ရဲ့သုံးနှစ်သားအရွယ်သားငယ်တို့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ကြပါတယ
်အရင်လိုမဟုတ်တော့ဘူးကျွန်တော်တို့တောတောင်လာလာပဲကလေးအရှင်မပြေဘူးပေါ့အရင်လိုနေလို့လည်းမကောင်းတော့ဘူးပေါ့ဆွေရရတာပေါ့လမ်းမှာတော့မှအဲ့လိုမျိုးပေါ့တွန်းလာတာလည်းအရှင်မပြေဘူးပေါ့ဖြစ်နေတာပေါ့
ကိုဝိုက်ကစ်တို့လိုဒေသခံတွေဟာသူတို့တွားလာရနေရာတွေမှာမိုင်းရနေရာတွေရှိနေပြီးမဲ့ရွေးချယ်ခွင့်မရှိဘဲအနေရကင်းအောင်တတိထားတွားလာနေကြရပါတယ
်ဒီမိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့အတိတ်မပြောရတော့ကြောက်တယ်လေကျွန်တော်တို့ပြောမယ်ဆိုတော့ပုံကြီးနဲ့ပြင်းပြီးရှိချင်ပြင်းပြီးရှိချင်တယ်ပေါ့ကျောင်းမှာဆိုကျွန်တော်တို့လည်းမြတ်ထောင်နဲ့ဘာလို့တက်နိုင်ဦးလဲဒီလိုမျိုးတော့အေးဒီဘက်ကမတွားနဲ့ဒီဘက်ကဘာမလုပ်နဲ့ဒီမျက်မတွားတဲ့နေရာအဲ့လိုမျိုးမရှိဖြစ်ချင်းပေါ့ပြောပြတာပေါ့
မ ိုင်းတိလူနာတွေကိုမြန်မာနိုင်ငံကြက်ချင်တဲ့အတင်းနဲ့ ICRC တို့ကချိတ်ဆက်ကူညီတာခြေလက်အင်အားဆုံးရှုံးရတဲ့သူတွေအတွက်ခြေတူးလက်တူတက်ဆင်ပေးတာတွေကိုပါလှူဆောင်ပေးနေရတယ်ရှိနေသလိုမိုင်းတိပညာပေးလှူဆောင်ပေးတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဒါပေမဲ့အခုလိုမိုင်းအန်တီရဲ့များတဲ့ဒေသမှာမိုင်းရှင်းလင်းရေးလုပ်ငန်းကတော့မရှိသလောက်ပဲလို့ဒေသခံတွေကပြောပါတယ်။ကျူလျှောကြေးရွာအုပ်စုအုပ်ချုပ်ရေးမှုဦးကျော်ခင်ကတော့အခုလိုရှင်းပြပါတယ်
။ဒီ diversity တွေနေရာကျတော့တိုးတဲ့ level channel တွေကလည်းဖြစ်တတ်တယ်ရှိတတ်တယ်ပေါ့။ဟိုဘက်ကရွာရွာတော့တို့ကတော့မိုင်းရှင်းလင်းရွာတော့တော်မီရှုတော်မီဟိုတော့မီရှုလိုက်ရပါဗျာ။ကျန်နေရကျတော့ပေါက်ကွဲရပါဘယ်လိုမှမရှိရင်လည်းမပေါက်ကွဲဘူးလေ။ကျော်ကွယ်နေရင်ခင်းတဲ့နေရာပေါ့နော်။နန္ဒရာရှိနေရာကိုမီတော်မီရှုပြစ်တာပါလေ။
မြန်မာနိုင်ငံဟာပြီးခဲ့တဲ့3နှစ်အတွင်းမိုင်းတွေကြောင့်လူသေကြီးပျက်စီးထိခိုက်မှုဟာအဆင့်3နေရာမှာရှိနေတယ်လို့မြေမြုံမိုင်းတားဆီးရေးဆိုင်ရာနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ကသိရပါဗျ။ ICBL ကရေးဆွဲထားတဲ့မိုင်းအသုံးမပြုရေးစာချုပ်ကိုလည်းနိုင်ငံပေါင်း164နိုင်ငံကလက်မှတ်ရေးထိုးထားပေမဲ့မြန်မာနိုင်ငံကတော့လက်မှတ်ရေးထိုးထားခြင်းမရှိပါဘူး။မြေမြုံမိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Land Mine Monitor ရဲ့2009ခုနှစ်ကနေ2020ခုနှစ်အထိမှတ်တမ်းတွေအရတော့မြေမြုံမိုင်းကြောင့်ထိခိုက်သေဆုံးရတဲ့ဒေသတွေထဲမှာရှမ်းပြည်နယ်က29ရာခိုင်နှုန်း၊ကချင်ပြည်နယ်က26ရာခိုင်နှုန်း၊ပဲခူးတိုင်းမှာ10ရာခိုင်နှုန်းကျော်နဲ့ရခိုင်ပြည်နယ်မှာ9ရာခိုင်နှုန်းကျော်ရှိနေပါတယ်။အရက်သားထိခိုက်သေဆုံးမှုမှာအရွယ်ရောက်ပြီးသူအမျိုးသား60ရာခိုင်နှုန်းရှိနေတယ်လို့သိရပါတယ်။2000ခုနှစ်ကနေ2020ခုနှစ်အတွင်းမိုင်းဒဏ်ကြောင့်လူ5200ကျော်ထိခိုက်ခဲ့ပြီးအဲ့ထဲကသေဆုံးသူ900နဲ့ထိခိုက်ဒဏ်ရာရရှိသူ4200ကျော်ရှိနေပါတယ်။ကိုဆွေထွန်းတို့လိုမိသားစုစားဝတ်နေရေးအတွက်ဦးဆောင်နေရတဲ့အမျိုးသားတွေမိုင်းထိတံရတွေရတဲ့အခါသူတို့မိသားစုရဲ့စားဝတ်နေရေးကြက်တဲမှုတွေလည်းရှိလာပါတယ်။လူငယ်အရွယ်ဖြစ်ပြီးအလုံးလုံးချင်းစိတ်နဲ့တိုးတက်ချင်းစိတ်တွေရှိတဲ့ကိုဆွေထွန်းအတွက်တော့ဒီအဖြစ်အားသူ့မျောလင်းချက်တွေကိုရိုက်ချိုးခံရသလိုဖြစ်ခဲ့ပါတယ်
။အဲ့တော့ခံဦ
းကျွန်တော်ပြောချင်တာကခုကိုလည်းစိတ်ဆိုးတယ်ခုလိုလည်းမဖြစ်ချင်ဘူးအလုံးလည်းမဖြစ်ဘူးဘဝလည်းပြတ်သွားတယ်။ခုလိုဖြစ်မှာလည်းမတွေ့ဘူးเสียแน่ตัวล่ะวะเปียခုဆိုရင်ငင်းငင်းစီခြင်းနဲ့တိုက်ပွဲတန်လည်းမချခြင်းတော့တနတ်တန်တွေလည်းမချခြင်းတော့စိတ်ထဲမှာလည်းမပျော်တော
့ဒါပေမဲ့လည်းလက်ရှိအချိန်မှာတော့ပြည်ရင်းမှာရှိတဲ့နေရာတော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးမိုက်တိခံရတဲ့ပြည်သူတွေလည်းတိုးပွားနေဆဲဖြစ်ပါတယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုအတန်ပတ်စင်အတန်လွှင့်အစီအစဉ်ကိုဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်ဒိုအတန်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောရရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတိုမီတာ32 kHz 933နဲ့9383ညလိုင်းတိုမီတာ49 kHz 6753တို့ကနေမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင
်။ VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့တပတ်အတွင်းမြန်မာသတင်းများစုစည်းတင်ပြခြင်းနဲ့ကမ္ဘာသတင်းများစုစည်းတင်ပြချက်တို့ကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမိုကရေစီရဲ့အသက်ဟာမဲပါပဲ။ဒါပေမဲ့ဒီမိုကရေစီဘိုးအေကြီးလို့ပြောတဲ့အမေရိကန်နိုင်ငံမှာမဲပေးပိုင်ခွင့်အခွင့်အရေးအတွက်ယုံကန်နေရဆဲပါ။ဖက်ဒရယ်နိုင်ငံဖြစ်တာမို့ဗဟိုအစိုးရနဲ့ပြည်내အစိုးရတွေကြားဆုံးဖြတ်ပိုင်ခွင့်အတွက်အားပြိုင်နေကြရတုံးပါပဲ။နှစ်ပေါင်း230ကျော်လာတဲ့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီရေးအယုံအကံကိုမဲပေးပိုင်ခွင့်ဥပဒေပြုပြင်ပြဋ္ဌာန်းနိုင်ရေးကထင်ဟနေပါတယ်။ဒီအကြောင်းတွေကိုတော့ AP ရဲ့သတင်းဗီဒီယိုတွေကိုအခြေခံပြီးဒီသတင်းဖတ်ရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဥတင်မောင်တန်းတင်ပြထားပါတယ်ရှင်။
ဒီမိုကရေစီရှင်သန်ထွန်းကားရေးမှာမဲဟာအသက်ပါပဲ။ဒီမိုကရေစီရဲ့သဘောကပြည်သူလူထုရဲ့စံနှံ့နဲ့အညီကိုစားပြုအုပ်ချုပ်ကြတာပေါ့။ကိုစားပြုသူကိုမဲပေးရွေးချယ်ရေးဟာအသက်ဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေရဲ့အခွင့်အရေးအပြည့်အဝရရှိအောင်ခြေသုံးနိုင်ရေးကအရေးကြီးလာပါတယ်။အဲ့ဒီသဘောကိုလက်တွေ့ခြေသုံးနိုင်အောင်ဆောင်ရွက်ကြတဲ့အခါဘလို့မဲပေးကြမယ်ဆိုတော့နိုင်ငံတွေကဥပဒေတွေပြဋ္ဌာန်းဆောင်ရွက်ကြပါတယ်။ဒီကမှာလူတို့ကရွေးကောက်တင်မြောက်တယ်ဆိုပေမဲ့သမိုင်းကာလတစ်ခုမှာနိုင်ငံရေးလူမှုရေးစီးပွားရေးအထက်စီးရခဲ့တဲ့လူတန်းစားကသူတို့အာဏာဆက်လက်ရရှိအောင်ပြတ်ထန်းခဲ့ကြတာကိုတွေ့ကြရပါတယ်။ဒါပြင်ဖက်ဒရယ်သဘောဖြစ်တဲ့ဗဟိုအစိုးရနဲ့ပြည်내အစိုးရကြားလုပ်ပိုင်ခွင့်နဲ့ဥပဒေအရလွှမ်းမိုးမှုအရာမှာအားပြိုင်နေကြတာကိုလည်းတွေ့ရပါတယ်။ဒီဘက်မှာတော့ဖြစ်တဲ့ကဘာကအမေရိကန်နိုင်ငံရုံးကန်နေရတဲ့မဲပေးခွင့်အကြောင်းလေးကိုတင်ပြချင်ပါတယ်။မကြာခင်ကအထက်တော်မှာသမ္မတဘိုင်ဒန်ကတစ်ပြတ်ထားဖို့ကြိုးစားခဲ့တဲ့မဲပေးခွင့်ဥပဒေကြားဟာအဲဒီဖက်ဒရယ်အားပြိုင်မှုနဲ့ဆက်ဆက်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းပြီးတဲ့နောက် 1988 ခုနှစ်မှာမဲပေးခွင့်စံနှုန်းတွေကိုပြဋ္ဌာန်းတဲ့ဥပဒေတွေဟာပြည်내တွေရဲ့လုပ်ပိုင်ခွင့်ဖြစ်တယ်လို့ဖွဲ့စည်းပုံကဆိုပါတယ်။ဒါပေမဲ့မဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးဖွဲ့စည်းပုံဥပဒေကိုဖြစ်စဉ်တော့ပြည်내တွေရဲ့လုပ်ပိုင်ခွင့်ကိုပတ်မှုတော့ပါလေ1889ခုနှစ်မှာလူမဲတွေမဲပေးခွင့်1920ခုနှစ်မှာအမျိုးသမီးတွေမဲပေးခွင့်ကိုပဲစည်းပုံပြင်ဆင်ချက်နဲ့ပြဋ္ဌာန်းခဲ့တာပါဒီလိုပြဋ္ဌာန်းပေမဲ့ပစ္စည်းပိုင်ခွင့်မှုအခွန်စာပေတမ်းမြောက်မှုအစရှိတဲ့ချက်တွေကိုပြည်내မဲပေးခွင့်ဥပဒေတွေမှာထည့်သွင်းသတ်မှတ်ပြီးလူမဲစုနဲ့လူမဲတွေအမျိုးသမီးတွေရဲ့မဲပေးခွင့်ကိုကန့်သတ်ခဲ့ကြပါတယ်။1965ခုနှစ်ရောက်မှသာမဲပေးခွင့်ဥပဒေပြဋ္ဌာန်းပြီးအဲ့ဒီလိုကန့်သတ်ထားတာတွေကိုဖယ်ရှားနိုင်ခဲ့ကြပါတယ်။ဒါ့အပြင်ပြည်내တွေကမဲပေးခွင့်ပြဋ္ဌာန်းတဲ့အခါမှာ Federal Record Board Commission ရဲ့ခွင့်ပြုချက်လိုအပ်တယ်လို့လည်းသတ်မှတ်ခဲ့ပါတယ်။အဲ့ဒီကလေးကပြည်내လွတ်တော်တွေဟာသူတို့သတ်မှတ်ခြင်းလို့သတ်မှတ်လို့မရတော့ပါဘူး။ဒါပေမဲ့2013ခုနှစ်မှာတော့အဲ့ဒီသတ်မှတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ဘူးလို့တရားထုတ်တော်ချုပ်ကငါးဘက်လေးဘက်နဲ့ဆုံးဖြတ်လိုက်တဲ့အတွက်ပြည်내တွေကမဲပေးခွင့်ဆိုင်ရာဥပဒေတွေကိုသူတော်နဲ့သူပြင်ဆင်ပြဋ္ဌာန်းလာနိုင်ပါတယ်။ Lindsey Comeck ဟာအမေရိကန်နိုင်ငံ New Jersey ပြည်နယ်ဟိုဘိုကန်မြို့မှာရှိတဲ့ Stevens Institute of Technology ကနိုင်ငံရေးသိပ္ပံလက်ထောက်ပေါ်မောက်ကဖြစ်ပါတယ်။သူကမဲပေးခွင့်ဥပဒေချမ်းပေါ်ငင်းပွားနေကြတာကိုအခုလိုပြောပြပါတယ်
။ Voting laws are changing across a lot of states in a lot of different ways.
မဲပေးခွင့်ဥပဒေတွေကပြည်내တွေမှာနှင်းမျိုးမျိုးနဲ့ပြောင်းလဲနေကြပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းပြည်내တိုင်းလူလုံးမှာပြောင်းနေကြပါတယ်။တချို့အပြောင်းလဲတွေကမဲပို့ပေးလာနိုင်အောင်လို့ပြောင်းတာပါ။မဲဆော့ဆော့ပေးနိုင်တဲ့ကာလဒါမှမဟုတ်စားလိုက်ကနေပြီးတော့မဲပေးနိုင်တဲ့ကာလကိုတိုးပေးပါတယ်။တချို့ပြည်내တွေကတော့မဲပေးတာကိုခက်ခဲအောင်လုပ်လာတယ်ကန့်တက်လာတယ်ဒီမှတ်ပုံတွေနဲ့တခြားဆောက်ရွက်စာတွေနဲ့ပြတာကိုသတ်မှတ်လာတယ်ဒါမှမဟုတ်ဘယ်နှစ်မှပဲမဲပေးရတယ်ဆိုတာမျိုးသတ်မှတ်လာတာပါမဲပေးဖို့တန်းစီစောင့်နေရတဲ့သူတွေနားသွားပြီးတော့မစီယုံရဆိုတာမှရေအစားအသောက်မကန်းရသဘောပါလာပါတယ်ရ ရွေးကောက်ပွဲကိုဘယ်လိုကျင်းပမယ်ဆိုတာနဲ့ပတ်သက်လို့မတူတဲ့ပြည်နယ်အမျိုးမျိုးကဒီမတူတဲ့နေအမျိုးမျိုးတွေချမှတ်လာကြပါတယ်
။ဒါက2013ခုနှစ်ကစပြီးပမောက္ခပြောသလိုပဲပုံသဏ္ဍာန်မျိုးမျိုးနဲ့လဲပြတာကိုခက်ခဲအောင်လုပ်ခဲ့ကြတာတွေ့ရပါတယ်။အဲဒါကြောင့်လည်းနေရာမျိုးမျိုးမှာဒီလိုဖြစ်တွေကိုကြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ချီကာဂိုမြို့ကြီးမှာဆိုလို့ရှိရင်ကားတွေနဲ့လှည့်ပြီးတော့သဘရပယ်တွေအစိုးပြုခဲ့တဲ့ဘဲဘီခွေဥပဒေတစ်ကိုပြဋ္ဌာန်းဖို့ဆန္ဒပြခဲ့ကြပါတယ်။ဒါက2021ဆိုပေမဲ့ဘဲဘီခွေတပိုင်းကမလပ်ပါခဲ့ပါဘူး။ဘဲဘီခွေကိုတွေ့ရပါအမျိုးမျိုးကန့်တတ်ခဲ့ဒီနေ့ဒေါ်လာများများမှာဝင်ဝေကုန်နဲ့အရင်မြင့်နဲ့ပတ်သက်တဲ့အခွန်တွေမဟုတ်တဲ့အခြားသောအခွန်အမျိုးမျိုးတွေကိုပေးဆောင်ထားပြီးဖြစ်တယ်လို့ပြတ်သားမှမဲပေးခွင့်ရရှိကြပါတယ်။ဒါကလူနည်းစုတွေလူမဲတွေပြင်ဆင်ရတဲ့လူတွေအတွက်အများကြီးမဲပေးဖို့အခက်အခဲဖြစ်စေပါတယ်။ဒါကြောင့်လည်းအဲ့ဒီလိုအခွန်သတ်မှတ်ချက်ကိုမဲပေးခွင့်ခွန်လို့ခေါ်ကြတာ။အရင်ပိုင်းကငါတော့မဲပေးမဲ့သူကပိုင်ဆိုင်မှုတော့ပြတ်သားအမဲဆိုတဲ့သတ်မှတ်ချက်ကိုအမေရိကန်မှာသတ်မှတ်ထားခဲ့ဘူးပါတယ်။ဒါကြောင့်မို့လဲအမေရိကန်တမိုင်းမှာမဲပေးခွင့်ရှိတယ်ဆိုပေမဲ့လို့အင်္ဂလိပ်ဥရောပမျိုးတွေခရီးယန်ဘာသာပရိုတက်ဆက်ဘာသာဝင်ပစ္စည်းပိုင်ဆိုင်ပြီးတော့အသက်20နှစ်အထက်နော်ယောက်ျားတွေမှပဲမဲပေးခွင့်ရခဲ့ကြပါတယ်လို့တချို့ကဝေဖန်ကြတာဖြစ်ပါတယ်။လူနည်းစုနဲ့လူမဲတွေပေါ်မဲပေးခွင့်ကတ်တက်ရမှာ literacy test လို့အင်္ဂလိပ်လိုခေါ်တဲ့စာပေဗဟုသုတတက်ကြွမှုစာမှုပွဲကိုလည်းစစ်ဆေးခဲ့ပါသေးတယ်။အရင်စာမှုပွဲကိုဘလော့ခက်ခဲအောင်လုပ်ထားတယ်လဲဆိုတော့သူတင်လာပြခဲ့ခွပါလေ။နာမည်ကျော် Duke University ကပမောက္ခ William Van Osteiner 1969နှစ်များအတွင်းမှာသူတင်လာလုပ်ခဲ့တာပါ။သူကအဲ့ဒီအချိန်တုန်းကအမေရိကန်ဥပဒေတက္ကသိုလ်တွေမှာဖွဲ့စည်းပုံအခြေခံဥပဒေဘာသာရပ်ကိုသင်ကြားတဲ့ပမောက္ခတွေစီကိုဟိုတုန်းကအလဘမ်းမမှာလူမဲတွေဖြစ်ခဲ့ရတဲ့စာပေဗဟုသုတဆိုင်ရာစာမွေးပွဲမေးခွန်းတွေကိုပုတ်ပြီးတော့ဖြေချပေးဖို့နော်တောင်းဆိုခဲ့ဦးပါတယ်96ရောက်ကဖြေချတုံ့ပြန်ခဲ့ပါတယ်သူ့ရဲ့တွေ့ရှိချက်ကတော့အဖြစ်80ရာခိုင်နှုန်းမှာဝဲနေပါတယ်ခင်ဗျာခုလည်းမဲသိဖို့အတွက်ဖွဲ့စည်းပုံကကန့်သက်ထားတာဘူးမဟုတ်တဲ့တခြားသောကန့်သက်ချက်တွေကိုပြည်နယ်ပြည်မှာပြန်ပြီးပြဋ္ဌာန်းလာကြတာကြုံရပါတယ်လက်ရှိကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးပမောက္ခကော့မက်ကအခုလို
What's really happening is we're shifting responsibility.
တကယ်ဖြစ်နေတာကတော့ပြောင်းလဲနေတဲ့တာဝန်ယူမှုပါ။မဲတမဲဟာတရားဝင်နဲ့မဝင်ဘူးဘယ်သူကပြောမလဲ။ဒီပြည်နယ်တိုင်းမှာဒီမိုကရက်ဖြစ်ခြင်းဖြစ်မယ်၊ Republican ဖြစ်ခြင်းဖြစ်မယ်။ဒီအလုပ်တွေကိုလုပ်နေရတဲ့လုပ်ငန်းကျွမ်းကျင်တဲ့အရာရှိတွေရှိပါတယ်။သူတို့ရဲ့အထက်မှာလက်မှတ်ထိုးပေးရတဲ့အမှုဆောင်အရာရှိတွေရှိပြပါတယ်။နောက်ဆုံးဒီအဆုံးဖြတ်ပေးတဲ့သူတွေရှိပါတယ်။အခုအမေရိကန်မှာဖြစ်နေတာကအဲ့နောက်ဆုံးအဆုံးဖြတ်ကိုပေးတဲ့သူဘယ်သူဖြစ်ရမယ်ဆိုတော့ကိုပြောင်းဖို့စူးစမ်းနေကြတာပါပဲ
။ဒါကြောင့်ဒီမိုကရက်တွေကမဲပေးခွင့်ဥပဒေအသစ်ကိုပြဋ္ဌာန်းဖို့စူးစမ်းကြတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မှာအဲ့ဒီလိုပြည်နယ်မဲပေးခွင့်ဥပဒေကတ်သက်ချက်ကိုပြဋ္ဌာန်းလာတာနဲ့ပတ်သက်ပြီးဒုတိယသမ္မတကင်မရာဟဲရစ်ပြောခဲ့တာလေးကိုလည်းကျွန်တော်တို့နားထောင်ကြည့်ကြရအောင်ပေါ့
။ Today our freedom to vote.is under assault.
ဒီကနေ့ကျမတို့ရဲ့လွတ်လပ်စွာမဲပေးခွင့်တဲကြီးမဲကြီးအတိုက်ခံခံနေရပါတယ်။ဂျော်ဂျီယာနဲ့နိုင်ငံနေရာအနှံ့ပြားမှာမဲပေးသူဆန့်ကျင်ဥပဒေတွေပြတ်ထန်းနေကြပါတယ်။တန်ပေါင်း55သန်းအထိများပြတဲ့အမေရိကန်တွေမဲပေးဖို့ခက်ခဲအောင်လုပ်တဲ့ဥပဒေတွေကတန်ပေါင်း55သန်းမှာဒါကကျမတို့တိုင်းပြည်မှာလူ6ယောက်တိုင်းတယောက်လုံးမှာပြီးတော့ဒီဥပဒေတွေကိုတင်သွင်းနေကြသည်ကမဲပုံတွေကိုပိတ်ဆို့နေုံနဲ့မကပါရွေးကောက်ပွဲတွေကိုပါနှောက်ရက်ဖို့အတွက်ကလောက်လုံနေကြတာပါသူတို့လိုချင်တဲ့ရက်လက်ထွက်လာဖို့သူတို့မလိုလားတဲ့သူတွေဂုံတိတ်ခါကြက်ဖို့အတွက်လုံနေကြတာပ
ါသမ္မတဘိုင်ဒန်ရဲ့ဥပဒေကြားဟာအောက်လွှတ်တော်မှာဒီမိုကရက်မဲအများစုရရှိတာမို့အနိုင်ရခဲ့ပြီလေအထက်လွှတ်တော်ဘက်မှာတော့ဥပဒေပြက်ကိုပြတ်ထားမယ်ဆိုရင်အမတ်တရားရှိတဲ့အနေမှာမဲ60ရရှိရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ချက်ရှိနေခဲ့တဲ့အတွက်ကြောင့်မလို့ကဲကဲတော်များများဖြစ်ရှိကြပါတယ်။အဲ့ဒီမဲပေးခွင့်ဥပဒေကိုပြဋ္ဌာန်းဖို့ဆိုရင်60ရာခိုင်နှုန်းထမှတ်ထားတဲ့ပြဋ္ဌာန်းချက်ကိုပြင်ရမှာပါ။ဒီမိုကရက်တွေပြင်လို့မရဘူးပေါ့။သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောပါ
One thing for certain. Like every other major civil rights bill
that came along, တခုတော့တည်ကြပါတယ်ချာအဓိကစားတဲ့နိုင်ငံသားအခွင့်အရေးဥပဒေတွေလိုပဲပထမတစ်ကြိမ်ကျွန်တော်တို့လွဲသွားတယ်ဆိုရင်ကျွန်တော်တို့ပြန်လာနိုင်ပါတယ်ဒုတိယအကြိမ်ကြိုးစားမှာပေါ့ဒီကြိမ်ကျွန်တော်တို့လွဲတယ်ပြည်နယ်လွတ်တော်တွေကဥပဒေတွေကိုဆက်ပြောင်းနေကြတယ်ဘယ်သူမဲပေးနိုင်တယ်ဆိုတာကိုပြောင်းတာမဟုတ်ဘူးမဲဘယ်သူကရေတွက်နိုင်တယ်ဆိုတာကိုပြောင်းတာမဲရေတွက်နိုင်တာမဲရေတွက်နိုင်တာဒါဟာရွေးကောက်ပွဲဖြစ်စီတာပဲလူတွေမဲပေးတာကိုမဟုတ်ဘူးမဲကိုဘယ်သူအတီးပြုတ်မလဲဒါကအဲ့ဒီအကြောင်းပဲဗ
ျဒီမိုကရေစီနိုင်ငံရေးယဉ်ကျေးမှုထွန်းကားတဲ့နိုင်ငံနဲ့မထွန်းကားတဲ့နိုင်ငံကြားဟွာချချက်ကတော့ရှုံးသွားပေမဲ့အကြမ်းဖက်နီလန်းတွေကိုအသုံးမပြုပါဘူးဖြစ်ပါတယ်တင်းနဲ့အာမကိုတာဖြစ်ပါတယ်ဂျိုးဘိုင်ဒန်ပြောခဲ့တယ်လို့ဒုတိယအကြိမ်ကြိုးစားမှာပေါ်ဆိုတဲ့စိတ်ဓာတ်နဲ့အဲ့ဒီစိတ်ဓာတ်ကိုအားပေးတဲ့ institution ကိုကျင့်သုံးတဲ့ဖွဲ့စည်းတည်ဆောက်ထားပုံတွေကကွာချက်ဖြစ်ပါတယ်အမေရိကန်နိုင်ငံသားအဖွဲ့အစည်းအတွက်တိုက်ပွဲဝင်ခေါင်းဆောင်မာတင်လူသာကင်းကိုဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလ18ရက်နေ့ကိုမာတင်လူသာကင်းနေ့လို့သတ်မှတ်ထားပါတယ်အဲ့ဒီနေ့မှာဒုတိယသမ္မတကမ်လာဟဲရစ်ကလည်းအခုလိုပြောပါတယ
် Today we must not be complacent or complicit
ဒီကနေ့ကျမတို့ကျင့်နဲ့ရောင်ရဲနေလို့မဖြစ်ပါဘူးဒါမှမဟုတ်ကြံရပါပါဝင်နေလို့မဖြစ်ပါဘူးကျမတို့အရှုံးမပေးရအညံ့မခံရဒီကနေ့ကျမတို့ဂုံပြူကြတယ်မာတင်လူသာကင်းရဲ့အမွေနှစ်ခုအမှန်တန်တမိုးထားဂုံပြူရဲ့ဆိုရင်လွတ်လပ်စွာမဲပေးခွင့်အတွက်အားလုံးလွတ်လပ်ခွင့်အတွက်ကျမတို့ဆက်လက်တိုက်ပွဲဝင်ကြရပါမယ
်ဒီလူတွေရဲ့မဲပေးခွင့်အခွင့်အရေးအပြည့်အဝရရှိရေးနဲ့ကန့်သက်ရေးချမ်းမှာအပြည့်မတူကြတဲ့တိုက်ပွဲမှာမပြီးဆုံးသေးပါဘူးသဗ္ဗဂျိုးဘိုင်ဒန်ကအခုလိုပြောလိုက်တယ်
I don't know that we can get it done, but I know one thing. As long as I have a breath in me, as long as I'm in the White House, as long as I'm engaged at all, I'm going to be fighting to change the way these legislatures have moved. Thank you.
The boy ne pi twa nai ma la. Chano ma ti bu. Da ba mai ta khu lo chano ti de. Chano a the shu ni da mya. Aim pyu daw ma chano shi ni da mya. Chano a long lou saung ma ba. Di upare pyu lwet daw de ga lou pon lou ni de pyaung bu.ကျွန်တော်ဆက်လက်တိုက်ပွဲဝင်နေမှာပ
ါကျွန်တော်စောပိုင်းကပြောခဲ့သလိုပါပဲတမိုင်းကာလတည်းမှာအထက်စီးရခဲ့တဲ့လူသားစားဟာသူအနာဆက်လက်ချုပ်ကင်နိုင်ဖို့အတွက်ကြိုးစားနေကြဆဲပါသမ္မတဂျိုးဘိုင်ဒန်ရဲ့စကားဟာကမ္ဘာတစ်ဝန်းဒီမိုကရေစီရဲ့တိုက်ပွဲဝင်သူတွေအတွက်တိုက်ပွဲတိုက်ဖက်စကားဖြစ်ပါလိမ့်မယ်ခင်ဗျာကျွန်တော်တမောင်တန်းပ
ါဦးတင်မောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေပြိုင်ကဘာအပတ်စဉ်အစီအစဉ်မှာရှင်အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်နန်းလောင်နဲ့ကိုဝင်းခမောင်တို့ပါရှင
် Members of the National Unity Consultative Council
တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့အပါအဝင်အဖွဲ့အစည်း28ခုနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC ရဲ့ပထမပြည်သူညီလာခံကို3ရက်တာကျင်းပပြီးတော့ Federal Democracy ပြည်ညင်အမတ်နှစ်ကိုအတည်ပြုလိုက်ကြပါတယ်ညီလာခံကိုဒီမိုကရေစီအင်အားစုတွေနဲ့တော်လိုင်းရင်အင်အားစုအဖွဲ့အစည်းအသီးသီးကတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တချို့ပါတက်ရောက်ခဲ့တာပါ Federal Democracy ပြည်တော်စုတည်ဆောင်နိုင်ရေးအတူတကွလက်တွဲပူးပေါင်းပါဝင်ကြဖို့မြန်မာနိုင်ငံမှာအာဏာရှင်အလုံးစုံပြတ်သုံးရင်ပူးပေါင်းပါဝင်တိုက်ပွဲဝင်ပြီးတော့ညီလာမျိုးစုံနဲ့အဖြေရှာကြဖို့ညီလာခံတက်ရောက်တဲ့တိုင်းနာကိုယ်စားလှယ်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေအရဖက်အဖွဲ့အစည်းတွေနဲ့တော်လိုင်းတပိတ်အင်အားစုတွေကတိုက်တွန်းခဲ့ကြပါတယ်သုံးရက်သာကျင်းပခဲ့တဲ့ပြည်သူညီလာခံမှာ Federal Democracy ပြည်ညင်အတည်ပြုနိုင်ရေးကိစ္စရအပြင်အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီတိုးချဲ့ဖွဲ့စည်းရမယ့်အခြေအနေမြန်မာနိုင်ငံမှာ Federal Democracy ပြည်တော်စုဖွဲ့စည်းနိုင်ရေးကြားကာလအစီအစဉ်တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထပ်လောင်းပြီးမှအတည်ပြုနိုင်တဲ့လုပ်ငန်းစဉ်တွေလည်းပါဝင်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးရှောင်နေကြပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။မတူပီမြို့နယ်မှွင်တုံးကျေးရွာဟောင်းဘက်ဇန်နဝါရီ25ရက်နေ့ညမှာလဲလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒေသခံ400ကျော်လောက်တောတောင်နဲ့ထပ်ပြီးတိမ်းရှောင်လာရပါတယ်
။ခွန်တိုင်းကျောင်းရပိုင်းမှာလက်နက်ကြီးနဲ့ထုတ်ပြီးထုတာသူတို့ကခုနှစ်ချက်ထုတာပေါ့နော်တပ်ဖွဲ့ကအကုန်လုံးတခုဆိုကျွန်တော်ရွာအထိများပြင်လာလဲကြားတာညာအနတ်တောင်မှာကျမတို့ရှားရည်ကအနတ်တောင်ရရပေါ့နော်အဲ့လိုဆိုတော့ကျမတို့တက်ကြီးတွေကိုအကုန်လုံးအားလုံးကတော့ထဲမှာပြီးခွာနေကြတာပေါ့တချို့ကတော့ကြောက်ဆောင်တွေမှာပဲကျမတို့ကတော့ပုံပြကြရတယ်ပေါ့နော် kuso dong ka dong jing sa po no ku ja ro ai yo ha nga pa pa le ma le ko no cha ro at te an le so yin ya ra po no mi ya so to ko chu ma ro cha ma ni ja le to chi yo so to ko lan chi ke le chu ma ro le to che ma mi ya chi ma yi ko phi di phi ni ya di
ma du bi myo ne zo tong ne ba tai pwae chi ni ne pat da lo bo chou so min thong ka voe ko pyo so tha ra shi be me ဒေသခံကြေးရွာပဲအခုလိုလက်နက်ကြီးနဲ့ပစ်ခတ်တဲ့ကိစ္စကိုတော့ပြောမထားပါဘူး။ဇန်နဝါရီလဆန်းပိုင်းကဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းကားပါတိုက်ခိုက်နေတဲ့ရိုက်ကော်မျိုးနဲ့အနီးတစ်ဝိုက်ဒီလအတွင်းလူသေအလောင်း20ကျော်ရှိတယ်လို့လူမှုကူညီရေးအသင်းတွေက VOA ကိုပြောပါဗျ။ပေါင်းလို
က်တော့အကောင်လုံးတော့လောလောဆယ်တော့20နဲ့လောက်ပေါ့။ဒီနေရာဆိုတော့အရင်ကတည်းကအခုမှဖြစ်တဲ့ဥစ္စာတွေတော့မဟုတ်ဘူးကွာ။နည်းနည်းတော့ရုပ်တွေပြက်နေလို့ပေါ့။အရင်ရက်ကြီးတုန်းကဖြစ်ထားတဲ့ဟာတွေပေါ့။ဒီမှာကျွန်တော်တို့ကကျွန်တော်ပုံမှာဒရင်တက်လာတဲ့အနေနဲ့မှမဟုတ်ဘူးဒီမှာကျွန်တော်တို့အကြောင်းကြားတဲ့အနေနဲ့မှကျွန်တော်သတ်တယ်ရတာကို
။တရားပြည်နယ်ဘက်ကတိုက်ပွဲတွေရက်နေချိန်မှာလည်းအရက်သားတွေရှိရာဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်6လက်နာမျိုးလုပ်တဲ့အတွက်ရိုက်ကော်တမျိုးလုံးထွက်ပြေးနေရသလိုအခုထိလည်းတချို့ဒုက္ခသည်တွေနေရာပြောင်းခိုလို့နေကြပါဗါးကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာလက်တလောတိုက်ပွဲတွေညှိနှက်နေပြီမဲ့လေးကေကော်မျိုးတစ်အပါအဝင်အနီးတစ်ဝိုက်ကကြေးရွာတွေကစစ်ပေးဆောင်ဒုက္ခသည်တွေကအခုချိန်ထိနေရာမပြောင်းနိုင်သေးပဲတောင်ရင်မြေတစ်ချောင်းခိုလုံးနေကြရပါသေးတယ်တချိန်ထဲမှာပဲရန်ကုန်မန္တလေးလိုမြို့ကြီးတွေမှာတော့ဖေဖော်ဝါရီ၁ရက်နေ့မှာလုံးမဲ့စစ်အာဏာသိမ်းမှုဆန့်ကျင်တဲ့အတန်တိတ်တပိတ်မှာပါဝင်ရင်အရေးယူမယ်လို့စစ်ကောင်စီကကားနဲ့လှည့်ပြီးတတိပေးနေတာပါဒါပေမဲ့လည်းပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်တပိတ်ကိုပါဝင်နိုင်တယ်လို့တပိတ်ဦးဆောင်သူတွေကပြောပါရယ်အတန်တိတ်တပိတ် Silent Strike လုပ်ကြဖို့စစ်အာဏာရှင်စန့်ကျင်သူတွေစီစဉ်နေကြတဲ့အချိန်ထဲမှာစစ်တပ်ထောက်ခံသူတချို့ကလည်းစစ်ကောင်စီထောက်ခံဝယ်ရီလုပ်မယ်လို့ကြေညာထားကြပါရယ
်နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေဖြစ်ကြတဲ့ American အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Total ကိုမြန်မာနိုင်ငံကနေထွက်ခွာမယ်ဆိုပေမဲ့မြန်မာစစ်ကောင်စီကတော့လုပ်ငန်းတွေဆက်လက်လက်ပတ်နိုင်အောင်မိဖက်နိုင်ငံတွေအဖွဲ့အစည်းတွေစီကနှီးပညာနဲ့အကူအညီတွေရယူသွားမယ်လို့ပြောသွားပါတယ်
။လုပ်ငန်းတွေကတော့မထိခိုက်ပါဘူး။လုပ်ငန်းတွေကတော့ထိခိုက်ပြရာအကြောင်းမရှိဘူး။ဒါဆိုတော့အဲ့လိုမျိုးထွက်သွားတဲ့အတွက်ကြောင့်ကျွန်တော်တို့အပြောင်းအလဲတွေတော့လုပ်ရမှာပေါ့။ကျွန်တော်တို့အနေနဲ့ကတော့ဟိုပေါ့နော်။ဟိုဖောင်ရက်နိုင်တဲ့နည်းလမ်းတွေပူးပေါင်းဖောင်ရက်နိုင်တဲ့မိဖက်ဖွဲ့စည်းခြင်းနဲ့ဆက်တဲ့ဖောင်ရက်ပေါ့မှာဖြစ်ပါကျွန်တော်တို့ရန်ပဲလက်ပတ်လို့ရကောင်းလေရနိုင်မယ်လက်ပတ်လို့မရနိုင်ဘူးနေပညာအကူကြီးလို့ရခုလည်းအကူကြီးနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဖက်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗ
ျ Chevron နဲ့ Total Company မြန်မာနိုင်ငံထဲကထွက်ခွာသွားတာဟာနိုင်ငံရေးအရဖိအားပေးတာတွေပါဝင်နိုင်ပေမဲ့အဓိကကတော့တန်ငွေတွေအထွက်အနည်းလာချိန်မှာစီးပွားရေးအရဆုံးဖြတ်သွားတာဖြစ်တယ်ဆိုပြီးပို့ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်2023ခုနှစ်ကလေးကတဘာဝတန်ငွေထုတ်လုပ်ရေးလုပ်ငန်းမှာရှယ်ယာဝင်အဖြစ်လုပ်ကိုင်နေတဲ့ Australia Swine Company Woodside ကလည်းမြန်မာနိုင်ငံထဲကကုမ္ပဏီရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းမယ်လို့ January 29ရက်နေ့မှာကြေညာပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံထဲကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ဒီကုမ္ပဏီသုံးခုစလုံးကပြောပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေအနေနဲ့မြန်မာနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်ခြင်းအပြင်အနာသိစစ်တပ်အတွက်ဝင်ငွေရစေတဲ့ဆိုပြီးလုပ်ငန်းတွေရပ်ဖို့ပြည်ရင်းပြည်ပလူခွင့်ရဲ့အဖွဲ့တွေကဖိအားပေးတောင်းဆိုနေချိန်မှာအခုလိုဆိုရင်ကုမ္ပဏီတွေလုပ်ငန်းတွေရပ်မယ်အကြောင်းဒီရက်ပိုင်းဆက်တိုက်ထုတ်ပြန်လာကြတာပါထိုင်းနိုင်ငံက PTTE တောင်ကိုရီးယား POSCO အိန္ဒိယက ONGC ဂျပန် Nippon Oil ကုမ္ပဏီနဲ့တရုတ်နိုင်ငံပိုင် CNPC ကုမ္ပဏီအသီးသီးကတော့မြမစွန်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါသေးတယ်
မြန်မာနိုင်ငံအကြက်တဲကိုကူညီဖြည့်ရှင်းဖို့ကြိုးပမ်းရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရမှာတိုးတက်မှုမရှိရင်အာဆီယံစည်းဝေးတွေမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတက်ခွင့်မပေးဘဲဆက်ပြီးဖယ်ထုတ်ထားဖို့သဘောထားရှိကြပါတယ်။ဇန်နဝါရီ26ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးတာမှာတော့မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့ပြည်ပခပြည်လည်ရေးအတွက်တင်းမာမှုတွေလျှော့ချတာလူသားချင်းစာနာမှုဆိုင်ရာကူညီတွေပေးခွင့်ပြုတာအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲလုပ်တာစတဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကပါသဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်အရအာဆီယံ2ကိုယ်စားလှယ်ပထမဆုံးအကြိမ်ဝင်ရောက်ခွင့်ပြုဖို့အပြစ်ခတ်ရက်စဲကြဖို့နိုင်ငံတွေမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မှုကြီးမေအောင်နိုင်ကိုတောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအခုနှစ်2022ခုနှစ်ဘာသာနှစ်အတွင်းတက်ရခိုင်နှုန်းမှာတိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြပါရတယ်။ မြန်မာနိုင်ငံရဲ့စီးပွားရေးဟာစိုးရင်စရာကောင်းလောက်အောင်အားနေမယ်ဆိုတာကိုကမ္ဘာပံကဇန်နဝါရီလ26ရက်စွဲနဲ့ထုတ်ပြန်တဲ့အစီအစဉ်ခါစာမှာထောက်ပြထားပါတယ်။တဟားမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကရောဂါအကြီးအကျယ်ဖြစ်ပေါ်ခဲ့တာစစ်အာဏာသိမ်းခဲ့တာတွေကြောင့်မြန်မာစီးပွားဖွံ့ဖြိုးမှုနှုန်းက18ရာခိုင်နှုန်းအထိကျဆင်းသွားခဲ့ကြောင်းကမ္ဘာပံရဲ့ခမန်းချက်ထွက်ပေါ်ပြီမှာပဲအခုနှစ်အတွက်အစီအစဉ်ခါစာထွက်ပေါ်လာတာပါ။ဒါပေမဲ့လည်းစစ်မှုလုပ်ငန်းတွေပဲအထက်ချုပ်ရေနံတဘာဝထံဝင်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေပဲတွေမှာတော့တိုးတက်မှုရှိလာနိုင်တယ်လို့တော့ကမ္ဘာပံကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးဆိုင်ရာအချက်လက်တွေကိုစစ်ကောင်စီဘက်ကဆက်လက်ထုတ်ပြန်နေပေမဲ့လိုအပ်တဲ့အချက်လက်တွေရနိုင်ဖို့အင်မတန်ခက်ခဲနေတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလမှာကုန်ဆုံးသွားတဲ့မနစ်ဘန်နာနဲ့အတွဲရရှိခဲ့တဲ့အချက်လက်တွေဟာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုအမှန်တကယ်ထင်ရှားနိုင်ဖို့အင်မတန်ခက်ရင်ကြောင့်လည်းကမ္ဘာပံတာဝန်ရှိသူကပြောပါတယ်။
အိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းတမူးမျိုးကအကြောင်းတစ်ခုမှာကိုဗစ်ကပ်ရောဂါအစုလိုက်ကူးစက်မှုရှိခဲ့ပြီးကိုဗစ်အတည်ပြုလူနာ150လောက်ရှိနေပါတယ်။တမူးမျိုးမှာရှိတဲ့အာဒါကနှင့်ခြေကံပညာတင်ကျောင်းကဆရာမနဲ့ကျောင်းသားကျောင်းသူပေါင်း53ဦးမှာဇန်နဝါရီလ24ရက်နေ့ကကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်။ကပ်ရောဂါကူးစက်မှုအခြေအနေကြောင့်တမူးမျိုးအဝင်ထွက်ပိတ်ထားပြီးကုန်စည်စည်းစင်းနိုင်ဖို့အတွက်ကိုတော့ကိုဗစ်စီးမြင်တဲ့အကြီးဆောင်ရွက်ပေးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ငန်းလောင်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကရောဘာရီများရှိပါသလဲ။မအီတန့်စင်တင်ပြပေးပါမယ
်။ရုရှားကသာတူချထားတဲ့ဆင်ရအလုံးရင်းနဲ့ယူကရိန်းကိုဝင်တိုက်ခင်လက်ရှိကမ္ဘာအနေအထားတွေပြောင်းလဲသွားနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။ယူကရိန်းနယ်စပ်မှာချထားတဲ့ရုရှားရဲ့တိုက်ခိုက်ရေးတပ်တွေက13,000ရှိပြီးတော့အဲ့ဒါတွေနဲ့ယူကရိန်းကိုဝင်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်အပြီးအကြီးမားဆုံးကျူးကျော်စစ်ဖြစ်နိုင်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အဲ့လိုလုပ်ခဲ့ရင်ရုရှားသမ္မတကသမ္မတပူတင်ကိုပါအမေရိကန်ကပြင်းထန်ကြီးမားတဲ့ပိတ်ဆို့အရေးယူမှုတွေလုပ်မယ်ဆိုပြီးတော့အမေရိကန်သမ္မတဘိုင်ဒန်ကသမ္မတပူတင်ကိုသတိပေးထားပြီးတော့အမေရိကန်နိုင်ငံခြားရေးဌာနကတော့ပိတ်ဆို့မှုတွေကအရင်လိုတဖြည်းဖြည်းတိုးမြင့်ပြီးတော့ပိတ်ဆို့သွားတာမျိုးမဟုတ်ဘဲနဲ့အမြင့်မားဆုံးပိတ်ဆို့မှုတွေလုပ်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။အရေးပေါ်အခြေအနေအတွက်လည်းအမေရိကန်တပ်သား8,500ကိုအစင်းသင့်ပြင်ထားတဲ့ဆိုပြီးတော့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းနိုင်ငံမြောက်ပိုင်းဘယ်လာရုစ်မှာဖြန့်ချထားတဲ့ရုရှားတပ်တွေဟာနောက်လာမှာစီးရင်လေးကျင့်ဖို့သာချထားတာဖြစ်ပြီးတော့ရုရှားကနေယူကရိန်းကိုဝင်ရောက်တိုက်ခိုက်ဖို့စီစဉ်ထားတာမဟုတ်တဲ့အကြောင်းကိုဘယ်လာရုစ်ကကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းဘက်ကတော့ယူကရိန်းနဲ့ရုရှားနယ်စပ်တစ်လျှောက်တဲမှာမှုတွေကိုတပ်တမန်ကြီးနှီးလိုက်တဲ့ဖြေရှင်းနိုင်ဖို့ပြောလဲနေစေဖြစ်ပြီးတော့ယူကရိန်းဘက်ကရန်လိုတိုက်ခိုက်တာတွေဆောက်လုပ်မှာမဟုတ်ဘူးလို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမီထရိုကူလီဘာကဒီသတင်းပတ်နောက်ပိုင်းမှာပြောသွားခဲ့ပါတယ်။ဒါပေမဲ့လည်းရုရှားဘက်ကတိုက်ခိုက်လာရင်တော့နိုင်ငံကိုကာကွယ်ရဲအနေနဲ့ခုခံသွားမယ်လို့လည်းသူကပြောပါတယ်။ရုရှားယူကရိန်းနယ်စပ်တင်းမာမှုနဲ့ပတ်သက်လို့ယူကရိန်းရုရှားပြင်သစ်တဲ့ဂျာမနီနိုင်ငံတွေကအစိုးရအရာရှိတွေဗုဒ္ဓဦးနေတုန်းကပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နောက်တစ်ချိန်ဆွေးနွေးမှုတွေကိုလည်းဂျာမနီနိုင်ငံပါရီမြို့မှာလုပ်သွားဖို့သဘောတူထားကြပါတယ်။ရုရှားအနေနဲ့တွေ့ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့လမ်းဖွင့်ထားတဲ့အကြောင်းနဲ့အမေရိကန်ဘက်ကတုံ့ပြန်ချက်ကိုပြန်လည်သုံးသပ်သွားမှာဖြစ်တဲ့ဆိုပြီးတော့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကပြောပါသည်အရှေ့ဥရောပမှာရှိတဲ့ NATO တပ်ဖွဲ့ဝင်တွေလျှော့ချပေးဖို့ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကို NATO အဖွဲ့ဝင်ဖြစ်လာရေးလှုံ့ဆော်နေရတွေကိုရပ်တန့်ဖို့ရုရှားကတောင်းဆိုထားပါသည်ဒီသတင်းမှတ်ထဲမှာမြောက်ကိုရီးယားကပဲ့ထိန်သုံးမစ်ဆိုင်ဒုံးကျည်နှစ်ခါစမ်းသပ်ပစ်လို့ခေါ်ပါတယ်။ဒီနေ့တွင်မှာ6ကြိမ်မြောက်စမ်းသပ်ပစ်ခဲ့တာလည်းဖြစ်ပါတယ်။မစ်ဆိုင်ဒုံးကျည်တွေဟာကိုရီးယားအရှေ့ဘက်ကမ်းလှုပ်ပစ်လေတွေကိုကျသွားခဲ့တယ်ဆိုပြီးတော့တောင်ကိုရီးယားရုံးဟတ်သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့ကပဲ့ထိန်သုံး cruise မစ်ဆိုင်ဒုံးနှစ်စင်းစမ်းသပ်ပစ်ခဲ့ခဲ့ပြီးတော့နှစ်ရက်အတွင်းမှာနောက်ထပ်မစ်ဆိုင်ဒုံးတွေကိုပစ်ခတ်တာပါ။ဘယ်လိုအကွာအဝေးပဲဖြစ်ဖြစ် ballistic မစ်ဆိုင်ဒုံးစမ်းသပ်ပစ်ခတ်တာတွေမလုပ်ဖို့ကုလသမဂ္ဂလူကြိုးရေးကောင်စီဆုံးဖြတ်ချက်တွေကမြောက်ကိုရီးယားကိုတားမြစ်ထားပေမဲ့လေပဲ့ထိန်သုံး cruise missile တုံးစမ်းသက်တာကိုတော့တားမြစ်မထားပါဘူးဒီလိုစမ်းသက်မှုတွေဟာ nuclear အရေးဆွေးနွေးပွဲတွေပြန်ဆောက်ဖို့တောင်းဆိုနေတဲ့ American နဲ့ Tong Korea ကိုဖိအားပေးနေရလို့မြင်ကြပါတယ် American ဂျပန်နဲ့ Korea ဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Lambert ကတော့ American ပြည်အစုအနေနဲ့မြောက် Korea နဲ့ဘယ်မှာမဆိုဘယ်အကြောင်းအရပဲဖြစ်ဖြစ်ဆွေးနွေးနိုင်တယ်ဆိုပြီးတော့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ရဲ့ online ဆွေးနွေးပွဲတစ်ခုမှာပြောသွားခဲ့ပါတယ်မြောက် Korea ဘက်က nuclear အစီအစဉ်ဆွလို့ပေါ်ဆန္ဒရှိမယ်ဆိုရင်ကျူတင်သတ်မှတ်ချက်မထားဘဲနဲ့အလေးနက်ထားဆွေးနွေးတော့မှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားကြားစီးရေးပူးပေါင်းမှုတွေကိုထောက်ပြပြီးအမေရိကန်ရဲ့ရန်လိုတဲ့မူဝါဒကိုမကျေနပ်တဲ့အကြောင်းမကြသေးခင်တော့ကပြောဆိုခဲ့ပါတယ်။ Mingan Bian Zuba ka Peisu dan Kanpure ko yau tei pe me su yin 2005 nuclear tabor du ni che pyan le ya yue kaisa phit nai ne su pi lo Iran nai ngan tamra Ibrahim Raisi ka ti tin bat the ma pyo kya ba de
Dar suati ke taraf ho amade goshan ke tahrim ho ye zalimona
ra Che kan ga kaba ji de khu long ne pu paung sa yin pho phit de a chang ko yue kaw pwe kala ga le pyo kha pi pi phit pi lo chinaw ro chu sa ni de kaisa le phit ba de nai ngan a long ne chinaw ro ba ka le pu paung sa yin twa me a chang tamra Raisi ka writer tin thana ko ပြောပါလေအီရန်နိုင်ငံရဲ့စီးပွားရေးအခြေအနေဆိုးရိုးကြဆင်းနေချိန်မှာသဘောထားတင်းပါလေတမရရိုက်စီရဲ့ပြောဆိုချက်ထွက်လာတာပါအီဘရလာကလေးကဗီယက်နမ်မှာအမေရိကန်ပြည်အောင်စုနဲ့အီရန်အစိုးရအရာရှိတွေသဘောတူညီချက်ပြန်ပြီးတော့အသက်သွင်းမှုတဆင့်ခံဆွေးနွေးပွဲတွေကျင်းပခဲ့ပါလေနောက်ဆက်ရှိမှာအမေရိကန်ကနှုတ်ထွက်သွားပြီးတော့အီရန်ပေါ်မှာပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပါလ ထူးခြားတဲ့တိုးတက်မှုတွေရလာနိုင်တယ်ဆိုပြီးတော့ညှိနှွန်းပြောဆိုနေပါတယ်Omicron COVID မျိုးကွဲဟာကူးစက်မှုများစံပေမဲ့လည်းယောဂအပြင်းထန်ခံစားရတဲ့သူအရေအတွက်နေပါတဲ့အကြောင်းအမေရိကန်ယောဂထိန်းချုပ်ရေးနယ်ကာကွယ်တာစီဌာန CDC သုတေသီတွေကပြောပါသည် Omicron ပိုးကူးစက်ခံရသူတွေဆေးရုံတင်ပြီးတော့ကုသနေရတဲ့အချိန်ဟာပြန်ပြ9ရက်ခွဲလောက်သာရှိပြီးတော့ Delta တုန်းကဆိုရင်9ရက်ခွဲပြီးခဲ့တဲ့ဆောင်းရာသီကာလတုန်းကဆိုရင်10ရက်လောက်ရှိခဲ့တယ်ဆိုပြီးတော့တွေ့ရပါသည်ယောဂအပြင်းထန်ခံစားရသူအရေအတွက်ယောနေရတဲ့အကြောင်းရင်းကတော့ကာကွယ်ဆေးတွေအားဖြည့်စီပြီးထိုးကြတဲ့အမေရိကန်တွေပုံများလာတာအစောပိုင်းမှာယောဂပိုကူးစက်ခံရမှုကြောင့်ခန္ဓာကိုယ်အတွင်းမှာခုခံအားစနစ်အားကောင်းလာတာတွေပါဝင်နေဆိုပြီးတော့လည်းပြောပါသည်ဒါပေမဲ့လည်းအိုမီကရွန်ကူးစက်မှုတွေနဲ့ဆေးရုံတင်ပြီးတော့ကုသရတဲ့သူတွေနေ့စဉ်စနစ်တွေများပြားနေတာကြောင့်အမေရိကန်ကဆေးရုံအများပြားမှာမနိုင်မနေဖြစ်နေရပါတယ်ကိုဗစ်ကြောင့်သိဆုံးသူရေအတွက်လည်းနေ့စဉ်ပြန်များ2000ကျော်လောက်ရှိနေတာပါ
ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကိုမတ်ဤတန့်စင်စူးစီးတင်ပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနေနဲ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ
်။ Ukraine ရုရှားကစင်အာတုံဖြည့်ရှင်းဖို့ကြိုးစားမယ်ဆိုရင်တေကြေပျက်စီးမှုတွေနဲ့ရုပ်ပျက်ဆင်းပျက်အဆုံးသတ်ရလိမ့်မယ်လို့ American စီးဦးစီးချုပ်များရဲ့အကြီးအကဲဘိုးချုပ်ကြီးမတ်မီလီကတတိပေးလိုက်ပါတယ်။ကာကွယ်ဝင်ကြီးလော့ဒ်အော့စတင်နဲ့ပူးတွဲပြုလုပ်တဲ့တောက်ကြံနဲ့ပန်ဒဂန်စစ်ဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာဘိုးချုပ်ကြီးမီလီကပြင်းပြင်းထန်ထန်တတိပေးလိုက်တာဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာကိုဗစ်ရောဂါကာကွယ်ဆေးရအောင်လုပ်ပေးဖို့အတွက်ပြက်ကွက်တာဟာလူမှုကျန်းမာရေးအတွက်အန္တရာယ်ကြီးတဲ့လုပ်ရဖြစ်ပြီးရလအနေနဲ့ကူးစက်များ Omicron ပိုးလို့ကိုဗစ်မျိုးစိတ်တွေပေါ်ပေါက်လာစေတယ်လို့သိပ္ပံပညာရှင်300ကစုပေါင်းသတိပေးလိုက်ပါတယ်။ကမ္ဘာတစ်လုံးမှာကာဝယ်ဆေးမထိုးရသေးသူပေါင်းကသန်း3000ရှိနေပါတယ်။အမေရိကန်ရှေ့မြောက်ဖက်တကြောမှာဆောင်းရာသီမုန်တိုင်းကျရောက်ပြီးအေးလွန်ကဲလာနိုင်ကြောင်းသတိပေးချက်တွေထုတ်ပြန်ထားခြင်းမှာပဲစနေနေ့ကဟာရီကိန်းမုန်တိုင်းလောက်နီးနီးပြင်းထန်တဲ့လေမုန်တိုင်းတက်ခတ်တဲ့အတွက်တချို့နေရာတွေမှာနှင်းတွေထူးထူးထဲထဲကျနေသလိုကမ်းရိုးတန်းဒေသမှာတော့ရေကြီးရေလျှံတာတွေကြုံနေရပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုတစ်နှစ်ပြည့်ဆန့်ကျင်ဆန္ဒပြပွဲကိုဩစတြေးလျနိုင်ငံရောက်မြန်မာအတိုင်းဝိုင်းနဲ့ထောက်ခံသူတွေကစနေနေ့ကဗီယက်နမ်မြို့တော်မှာပြုလုပ်ခဲ့ကြပါတယ်။အာဏာသိမ်းစစ်အုပ်စုကအကြမ်းဖက်သမားတွေလို့ဆန္ဒပြသူတွေကသုံးနှုန်းရှုတ်ချခဲ့ကြသလိုစစ်အာဏာသိမ်းမှုကာလအတွင်းတည်ဆုံခဲ့ရသူတွေအတွက်လည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Good နဲ့ Zubel LTF တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.